အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာနိုင်ရသူဖြစ်လာပွဲရှိတဲ့အာနာရှင်ဆူအာတိုရဲ့သမက်ဖြစ်သူစစ်ဘိုဂျိုဟောင်းပရာဘိုဘိုဆူပီရန်တိုဟာအရင်ကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့သူဖြစ်ဆွဆွဲခံခဲ့ရသူဖြစ်လို့သူသမ္မတဖြစ်လာမှာပေါ့လူခွင့်အဖွဲ့တွေကတတိထားစောင့်ကြည့်နေကြပါတယ်ဗိုလ်ထုံးနဲ့မဲရီတွဲအပြီးကနဦးရလက်တွေရလက်ရှိကာဝေးဝင်ကြီးလည်းဖြစ်တဲ့ဆူပီရန်တိုကသူရွေးကောက်ပွဲနိုင်ကြောင်းကြေညာထားတာပါသူဟာ1998ခုနှစ်တုန်းကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုအထမဖမ်းဆီးပြန်ပေးဆွဲခဲ့ဖို့အမိန့်ပေးခဲ့တယ်လို့ဆွဆွဲခံပြီးနောက်မှာစစ်တပ်ကထုတ်ပယ်ခံခဲ့ရပါတယ်။အဲ့ဒီတော့ကဖမ်းဆီးခံရတဲ့တက်ကြွလှုပ်ရှားသူတွေတဲကဒါဇင်နဲ့ချီတဲ့သူတွေဟာအခုထက်ထိတည်းအစနရှားမရပျောက်ဆုံးနေစေဖြစ်နေတာပါ။ဒါပြင်ဆူဗီယန်တိုဟာအရှိတီမောမှာလည်းလူခွေရေးချိုးဖောက်မှုတွေနဲ့ဆွဆွဲခံခဲ့ရသူဖြစ်ပါတယ်။စစ်တပ်ကထုတ်ခံပြီးနောက်မှာဆူဗီယန်တိုဟာဂျော်ဒန်နိုင်ငံမှာသူစနားလျောက်တွားရောက်နေထိုင်ခဲ့ဘူးသလိုအရင်ကလည်းအမေရိကန်နိုင်ငံပြည်ဝင်ခွင့်ပိတ်ပင်ခံခဲ့ရသူဖြစ်ပါတယ်။ဆူဗီယန်တိုကတော့သူ့ဘော်ဆွဆွဲချက်တွေကိုအရင်ကလည်းဒီဇိုင်းမမှန်ငင်းဆူခဲ့ပြီးသူ့ဘော်မှာလည်းတရားဝင်ဆွဲချက်တင်တာမျိုးတော့မရှိခဲ့ဘူးပါဘူး။နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ Amnesty International ရဲ့ Indonesian နိုင်ငံဆိုင်ရာအမှုဆောင် Director Usman Hamid ကတော့လူငယ်ကြောင်းမှတကြွလှုပ်ရှားသူတွေရဲ့မျက်ရည်တွေသွေးတွေနဲ့ပေးဆက်ခဲ့ရတဲ့ပြည်ပြောင်းလဲမှုတွေနောက်ပြန်ဆုတ်သွားမှာကိုစိုးရင်ကြောင်းဗီဒီယိုကိုပြောပါတယ်များ